ဒီတင်နိုင်ငံလန်ဒန်မြို့မှာရှိတဲ့ London Bridge တံတားပေါ်မှာအခုလေးတွင်ပဲဗန်ကာတစ်စင်းနဲ့လူတွေကိုလိုက်တိုက်တာကြောင့်တံတားပေါ်မှာရှိနေတဲ့သူတို့ချို့ထိကျက်ဒဏ်ရာပြီးလမ်းဘေးမှာလဲကျကုန်တယ်လို့ London ရဲတပ်ဖွဲ့ကပြောပါတယ်။အခင်းဖြစ်တဲ့အချိန်ကတံတားပေါ်မှာရှိနေတဲ့မြင့်မြင့်သက်သေတွေရဲ့အဆိုအရတံတားပေါ်မှာရှိနေတဲ့သူတွေကိုအဖြူရောင်ဗန်ကာနဲ့လိုက်တိုက်တာကြောင့်လူ၈ဦးလမ်းဘေးမှာလဲကျကုန်တယ်လို့ဆိုပါတယ်။အခင်းဖြစ်တဲ့နေရာအနီးမှာတင်းနဲ့တန်တွေကြားရတယ်လို့လည်းဆိုပါတယ်။ဖန်ကားဟာသိမ့်မြစ်ကိုဖျက်ဖောက်ထားတဲ့တံတားပေါ်ကနေတောင်ဘက်ကိုဥတီပြီးအချိန်ပြင်းစွာနဲ့မောင်းလာတာကိုတွေ့ရကြောင်းလဲမျက်မြင်သက်သေတွေကပြောပါတယ်။ရိုက်တာသတင်းဌာနကိုပြောပြရတဲ့တခြားမျက်မြင်သက်သေတယောက်ရဲ့အဆိုအရကတော့လူတချို့ဟာဓာတ်တံရတွေရထားကြပုံရတယ်လို့ဆိုပါတယ်။ထိခိုက်ဒဏ်ရာမှုအခြေအနေတွေကိုတော့ပြည်ထောင်အာဏာပိုင်ဘက်ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး။လန်ဒန်ကလာတဲ့တခြားသတင်းတွေအရကတော့အမျိုးသား၂ဦးဟာလဲဖန်ကားနဲ့တိုက်တဲ့နေရာနဲ့မရှိမနောက်တိုက်တဲ့အချိန်နဲ့မရှိမနှောင်းအချိန်လောက်မှာပဲ London Bridge တံတားရဲ့တောင်ဘက်မလမကမှာရှိတဲ့ရက်ွက်တစ်ခုအတွင်းကဈေးတဲ့ကိုဝင်ပြီးအမျိုးသားနှစ်ဦးကိုဓာတ်နဲ့ထိုးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီဓာတ်ထိုးမှုဖြစ်တဲ့နေရာကိုရဲတပ်ဖွဲ့ဝင်တွေရောက်မလာခင်အထိဆိုင်ထဲမှာရှိနေတဲ့ဈေးဝယ်တွေကိုဆန့်ရှင်ကမြေရောက်ခန်းထဲမှာဖွက်ထားပေးတယ်လို့မြင်းမြင့်သက်သေးတွေပြောတာကိုကိုကာပြီးဖော်ပြထားပါတယ်။အခုချိန်မှာတော့အခင်းဖြစ်တဲ့နေရာကိုလက်နက်ကန်ပြည်တင်ရဲတပ်ဖွဲ့ကလုံခြုံရေးတာဝန်ယူထားပြီးအခင်းဖြစ်တဲ့နေရာကိုမလာကြဖို့တတိပေးချက်လည်းထုတ်ပြန်ထားပါတယ်။လန်ဒန်ကနေနောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေအရကတော့အကြမ်းဖက်မှုဟာမတူညီတဲ့နေရာ၃ခုမှာဖြစ်နေတယ်လို့ဆိုပါတယ်။နောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေတွေကိုမကြခင်တင်ပြပေးတော့ပါမယ်ခင်ဗျာ။